မနေ့ကြတာပင်နေ့ကနေပြည်တော်မှာအမျိုးသားပြည်နယ်တင်းမြေရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ချမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့တူဆောင်ဆွေးနွေးရမှာတနည်းနီးပါးလောက်ရပ်ဆိုင်းနေတဲ့21ရာစုပင်လုံးအပါအဝင်တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့စတင်နိုင်ရေးအပါအဝင်အပြည့်အဝဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ရေးအတွက်အဓိကထားဆွေးနွေးခဲ့ကြပါတယ်တစ်ဆက်တည်းမှာပဲအစိုးရဘက်က21ရာစုပင်လုံးအစည်းအဝေးကိုဒီနှစ်ဒီဇင်ဘာလဒါမှမဟုတ်နောက်နှစ်ဇန်နဝါရီလမှာကျင်းပဖို့အတွက်အစိုးပြုခဲ့ပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြပို့ထားပါရှင်
ဟုတ်ကဲ့မြို့သားပြည်နယ်တင်းမြေရေးနဲ့ငင်းချဲရေးဘူဌာန NRPC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ဒီကနေ့တွေ့ဆုံခဲ့တာတတိယအကြိမ်21ရာစုပင်လုံးအစည်းအဝေးနောက်ပိုင်း၈ကြိမ်လောက်တွေ့ဆုံတာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးတဲ့အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
အဓိကကတော့ငင်းချိုင်းလုံငန်းနဲ့ဆိုင်ရာကိစ္စများဒီအပိုင်းတစ်ဆွေးနွေးပါတယ်အဲ့မှာတော့အဓိကကတော့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးကိစ္စဆွေးနွေးပါတယ်။တရားဝင်ဆွေးနွေးပွဲတွေပြန်လည်ဆက်တင်နိုင်လို့ဆွေးနွေးပါတယ်။နောက်ပြည်ထောင်စုငင်းချိုင်းညီလာခံ21ရာစုပင်လုံးစုစည်းအစည်းအဝေးကျင်းပနိုင်ရေးကိစ္စပေါ်မှာသဘောထားတွေဆွေးနွေးပါတယ်။နောက်ဒုတိယပိုင်းအနေနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးပါတယ်။အဲ့တော့ဒုတိယကတော့ကျွန်တော်တို့မုံထော်ဒေသဖွံ့ဖြိုးရေးကိစ္စ၊နောက်နတ်ဘန်ခွန်မြောက်ချမ်းဖွံ့ဖြိုးရေးကိစ္စ၊နောက်ထပ်ကစာပင်ကြောင်းနဲ့ပြည်ထောင်စုကြောင်းနဲ့ဆက်သွယ်ရေးကိစ္စဒီပိုင်းတွေဆွေးနွေးပါတယ်။
ပြီးခဲ့တဲ့နှစ်ကကျင်းပတဲ့21ရာစုပင်လုံးတတိယအစည်းအဝေးမတိုင်မီ RCSS ကရှမ်းပြည်နယ်အတွင်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးစီးပွားတွေကျင်းပရမှာတမောကပြည်ပင်တာမြစ်တာတွေရှိခဲ့တဲ့နောက်မြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခဲ့ပါဘူးမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်ဒီကနေ့ဆွေးနွေးပွဲမှာရရှိတဲ့သဘောတူညီချက်ကို RCSS ရဲ့အတွေ့အမှုနဲ့ဗိုလ်မှူးကြီးဆိုင်ငင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါလေ
ဒီအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတဲ့နေမှာသူရဲ့နောက်ထုံးလုံးလူတွေ SOP တွေရှိတာကိုအဲ့တိုင်းပဲကျွန်တော်ကတက်တဲ့ drop ရှိတယ်ဟိုတချို့နားလည်မှုတွေလွဲနေတဲ့အပိုင်းစားတွေညှိရမယ့်အပိုင်းရှိတာပေါ့နော်ဆိုလိုတဲ့တော့ဘောကဆက်လက်ကျင်းပဖို့ကနမ်းပွင့်သွားပြီလို့ပြောဆိုရမှာပေါ့နော်ဒါပေမဲ့အသေးစိတ်ကျတော့ခုနကနောက်ထုံးလုံးလေးရောပြန်ပြန်ညှိရမယ့်အနေသားရှိပါတယ
်ဒီဆွေးနွေးပွဲမှာပဲ21ရာစုပင်လုံးတတိယအစည်းအဝေးပြန်လည်ကျင်းပရေးအတွက်အစိုးရဘက်ကအဆိုပြုခဲ့တာနဲ့ပတ်သက်ပြီးဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဆက်ပြောပါတယ်
21ပင်လုံးကြတော့ဒီဘက်ကတော့အစိုးရရဲ့ဘက်ကတော့ဒီကျွန်တော်တို့ဒီနှစ်တွင်းမှာပေါ့နော်ဒီဇင်ဘာလာဒါမှမဟုတ်ကျွန်တော်တို့လာမယ့်နှစ်နှစ်ဆန်းဒလပိုင်းလောက်မှာတော့အဲ့လိုကျင်းပလို့တဲ့ဟိုအနေထားရှိပါတယ
်ဒီကနေ့ဆွေးနွေးပွဲမှာမွေးရစည်းဝါးနဲ့ပြန်လည်ထူထောင်ရေးအကျဉ်းချခံနေရတဲ့ RCSS အကျဉ်းသားတွေပြန်လည်လွတ်မြောက်ရေးစားတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲကရရှိတဲ့စုစည်းချက်တွေကို NRPC နဲ့ RCSS ကသက်ဆိုင်ရာအကြီးအကဲတွေစီကိုပြန်လည်တင်ပြဖို့ရှိနေတာဖြစ်ပါတယ်။ NRPC ရဲ့ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကဒီကနေ့ဆွေးနွေးပွဲအဖွဲ့အမိန်ခွန်ပြောကြားရမှာတော့ငင်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်ကန်နေတွေ့ထဲသွားအောင်ပြက်ပြက်သွားအောင်လုပ်နေသူတွေရှိနေကြောင်းနဲ့အချင်းချင်းနားလည်မှုယုံကြည်မှုတွေနဲ့ကြော်ဖြတ်နိုင်မယ်လို့ယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။